ဒီနှစ်ဖေဖော်ဝါရီလ10ရက်နေ့မှာစင်ဘူမြို့ကို KNA နဲ့ပူးပေါင်းတပ်တွေကသိမ်းယူထားတာပါ။အဲဒီနောက်စင်ဘူမြို့နယ်3မိုင်ခန့်အကွာမှာရှိတဲ့စစ်ကောင်စီရဲ့ခလာယာ141စခန်းကိုအချင်းချင်းထိုးစစ်ဆင်ပြီးတော့ဒီကနေ့မှာတော့အပီးတိုင်သိမ်းယူလိုက်တာဖြစ်ပါတယ်။စင်ဘူအခြေဆိုင်ခလာယာ141စခန်းသိမ်းယူလိုက်တာကို KNA ပြန်ကြားရေးတာဝန်ခံဘူမူကြီးနော်ဘူးကအခုလိုအတည်ပြုပြောပါတယ
်။စင်ဘူစခန်းကိုဒီနေ့ဒီနေ့ပဲပေါ့နော်ဆက်ပနာရေးကဒီအပိုင်းဒီပြရပြည်ဆိုရဲ့အတူတူချက်ရပါဘူး။ဒီကိုကိုတိုက်တာကတော့လပိုင်းစစ်ဆန်တဲ့ဒီကိစ္စကိုသိပါဘူး။ဒီကိစ္စတော့သုံးချက်လောက်သာလို့နော်။အဲဒီကနေ့ခုနကရေးတဲ့လောက်ကလေးကနဲ့အဲဒီကိစ္စလေးတွေတော့ပေါ့။ဆက်တနိုင်ပဲမပြပါနဲ့ဒီပြရမှုကဖြစ်ပါလေ။ဘာအဲစစ်တမ်းကအဲတင်းတဲ့တာရှိပါတယ်။
ဒီတိုက်ပွဲအတွင်းမှာမိုးမောက်ခြေဆိုင်ခလာယာ430တိုက်ရင်မှုကိုဖမ်းဆီးရမိပြီးတော့ခလာယာ438တိုက်ရင်မှုကတော့လေကြောင်းကဘုံမှားကျဲတာကြောင့်ကြဆုံးခဲ့တဲ့အယုတ်လောင်းကိုတွေ့ရှိကြောင်းနဲ့ခလာယာ141တိုက်ရင်မှုကတော့ပျောက်ဆုံးနေကြောင်းရှင်းန်းသတင်းရင်းမြစ်တွေကိုကိုးကားပြီးတော့သတင်းတွေမှာဖော်ပြတာတွေလည်းရှိနေပါတယ်။ဗိုလ်မှူးကြီးနော်ဘူးကတော့ထိခိုက်ကြဆုံးစင်းရင်နဲ့ပတ်သက်လို့တီးခြားပေးဖို့တာမရှိသေးတာကြောင့်ဒီသတင်းကိုအတိမပြုတ်နိုင်ကြောင်းပြောပါတယ
်။အဲ့ဒီဟာကြီးကတော့ဒီပြည်ညမှာတော့ပမာပုက္ကာ။ဟိုလိုက်ပေါ်မှာကတော့မရှိဘူး။အဲမဟုတ်တရားတော့ပြည်ထမ်းနေတယ်ဗျာ။ဒါရောတက်တက်ပြတ်ပါတယ်။ဘာမှကျွန်တော်တို့ဒီမှာပြေဖို့အဲဒီစစ်ချက်ကတော့မရဘူး။အဲဒါတော့
ဒေတာရင်းသတင်းမီဒီယာတူကတော့စင်ဘိုဒေတာကံအများစုဟာဖေဗူလာတိုက်ပွဲဖြစ်ပွားကလေးကတင်းရှောင်ခဲ့ကြောင်းနဲ့ဒီလ25ရက်နေ့လေကြောင်းတိုက်ခိုက်တာကြောင့်ဒေသခံတူတည်ဆုံးပြီးတော့တူထိခိုက်ခဲ့ပြီးတဲ့နောက်ထပ်မံတင်းရှောင်တာတွေရှိကြောင်းပြောပါတယ
်။ရှင်ဘူမြို့ကအခြေအနေကတော့မြို့ပေါ်တိထပြီပေါ့နော်။ဒီပါစေနေရတိထပြီဆိုတော့အခု၃မိုင်တော့ဝေးတဲ့စခန်းကိုပြန်ရပြီဆိုတော့မြို့ကအကုန်လုံးတင်းပြီးနေတဲ့သဘောဖြစ်သွားပြီပေါ့။မြို့ပေါ်ကလူတွေကတော့ဟို FFR စေနေကလေးကလည်းရှောင်ကြတယ်တူတူများများပေါ့နော်။တချို့ကျတော့အိမ်ဆောင်တွေဒါနေတဲ့ဟာတွေတချို့ယူလာမှရှိနေလို့ကြတယ်အဲ25ရက်နေ့လေကြောင်းနဲ့လာပြည့်ကလေးကလည်းပြန်ရှောင်သွားကြပြီပြောတယ်။တမျိုးလုံးပေါ့နော်။25ရက်နေ့ညနေပိုင်းပေါ့နော်3နာရီ4နာရီတော့မှဒီ SN ရတဲ့ပုံဖြစ်ဘူးဒါပေမဲ့ဒီဆက်ကစားဒီကြောင်းနဲ့တပြည့်တော့ဒေတာခံတယောက်တည်းလေတာမီပေါ့တာဖြစ်တော့တည်သွားလေအမေဖြစ်တော့တန်ရရတယ်ဟုတ်တယ
်လက်တလုံးမှာတော့ကချင်ပြည်နယ်မိုးမောင်မြို့နယ်ဝိုင်းမော်မြို့တွေမှာစီးရီးတက်မှမှုတွေဆက်ရှိနေပါတယ်စင်ဘူမြို့တိုက်ပွဲသတင်းနဲ့ပတ်သက်လို့စစ်ကောင်စီကသတင်းထုတ်ပြန်တာမတွေ့ရသေးပါဘူးခင်ဗျာ